တလင်တမယာဥပရိဂျန်ယတရဝင်အိမ်အောင်ရှိရနဲ့နောက်အိမ်အောင်တရဝင်ပြုပါကဥပဒေအရအရေးယူနိုင်တယ်လို့တရားဝင်လက်ထက်ချင်းမရှိဘဲလင်မယားအဖြစ်နေထိုင်ပါကလည်းဥပဒေကြောင့်အရေးယူတော့မှာဖြစ်ပါတယ်ဒီအချက်ကိုနိုင်ငံတော်သမ္မတကဥပဒေကြမ်းမှာထပ်ဖြည့်ဖို့တင်ပြခဲ့တာပါဒီအချက်အတိုင်းလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ်
ဒီကနေ့ပြည်တော်စုလွတ်တော်မှာနိုင်ငံတော်သမ္မတကနေသဘောထားမှတ်ချက်နဲ့ပြန်လည်ပေးပို့လာတဲ့တလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေချမ်းကိုပြန်လည်ဆွေးနွေးခဲ့ပါတယ်။ဒီဥပဒေဟာလွတ်တော်သုံးခုလုံးမှာအကြေအလည်ဆွေးနွေးပြီးသားဖြစ်ပါတယ်။ဒီဆွေးနွေးမှုကိုနိုင်ငံတော်သမ္မတစီတင်ပြခဲ့တာမှာသမ္မတကပြန်လည်ပြင်ဆင်လိုတဲ့အချက်တွေကိုလွတ်တော်ကိုပြန်လည်ပေးပို့ခဲ့တဲ့အတွက်အခုလိုပြန်လည်ဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်သမ္မတကဒီဥပဒေမှာမူလကဖော်ပြထားတဲ့တရားဝင်အိမ်အောင်ရှိရနဲ့နောက်အိမ်အောင်တရားဝင်ပြုပါကဥပဒေအရအရေးယူနိုင်တယ်ဆိုတဲ့အချက်ပြင်တရားဝင်လက်ထက်ချင်းမရှိဘဲလင်မယားဖြစ်နေထိုင်ခြင်းကိုပါဥပဒေကြောင့်အရေးယူဖို့ထပ်မံဖြည့်ဆွတ်ခဲ့ပါတယ်ဒီအပေါ်မှာမဲခွဲဆုံးဖြတ်ချက်အရထပ်မံဖြည့်ဆွတ်တဲ့ဘက်ကမဲအတာဖြစ်တာကြောင့်အခုလိုအတည်ဖြစ်ခဲ့တာပါ
ဥပဒေကိုရှောင်လွှဲပြီးတော့လင်မယားအဖြစ်တရားဝင်နေထိုင်ပေါင်းနှင်းခြင်းများရှိလာနိုင်သောကြောင့်ဖြစ်ပါတယ်။အမျိုးသမီးတစ်ဦးနဲ့အမျိုးသားတစ်ဦးအိမ်အောင်ကြပြီးတဲ့နောက်ပိုင်းအမျိုးသားသည်အခြားနေရာတစ်ခုခုမှနောက်ထပ်အမျိုးသမီးတစ်ဦးနဲ့ living together နေထိုင်မှုများဖြစ်လာနိုင်ပါတယ်။ဖြစ်လဲဖြစ်ပွားလျက်ရှိနေပါတယ်။ living together များစွာဖြစ်ပေါ်လာသည့်အချိန်တွင်၎င်းအမျိုးသမီးရဲ့ရှေ့အနာဂတ်အတွက်၎င်းရရှိလာသောကလေးသူငယ်များအတွက်၎င်းဤဥပဒေအတည်ပြုတဲ့နေ့ကစပြီးမြမအမျိုးသမီးများအနေနဲ့နှင်နာမှုများစွာရှိလာနိုင်တဲ့အတွက်ဖြည့်ဆွဲတင်ကြောင်းအတည်ပြုပြဋ္ဌာန်းပေးနိုင်ပါရန်တွတ်တော်ကိုတင်သွင်းအပ်ပါတယ်ရှင်
တာမွေမဲဆန္ဒနဲ့ပြည်ခိုင်ဖြိုးပါတီဝင်ပြည်သူ့လွတ်တော်အမတ်ဒေါ်လဲလဲဝင်းဆွေကခုလိုသမ္မတရဲ့ဖြည့်ဆွတ်မှုကိုထောက်ခံခဲ့တာဖြစ်ပါတယ်ဥပဒေကြမ်းအရယောက်ျားသို့မဟုတ်မိန်းမတူဦးဟာတရားဝင်လက်ထက်ထိမ်းများထားခြင်းရှိရနဲ့နောက်ထပ်အိမ်အောင်ပြုပါကအိမ်အောင်ရေးပြစ်မှုကျူးလွန်သူတဦးအဖြစ်ပြစ်မှုကျူးလွန်ရာရောက်ပါတယ်ခုလက်ရှိထပ်တိုးချက်အရတရားဝင်လက်ထက်ခြင်းမရှိဘဲလင်မယားအဖြစ်နေထိုင်ပေါင်းသင်းပါကလည်းဥပဒေအရပြစ်မှုကျူးလွန်ရာရောက်ပြီးအရေးယူခံရမှာဖြစ်ပါတယ်သမ္မတကပြည်အောင်စုလွတ်တော်ကနေဆွေးနွေးပြီးတဲ့ဒီဥပဒေကိုပြင်ဆင်ချက်6ချက်ပြင်ဆင်ဖို့ပြန်လည်ပေးပို့ခဲ့တာဖြစ်ပါတယ်။ဒီပင်လွတ်တော်ကလက်ခံထားတဲ့ဥပဒေအချက်မှာတရားမဝင်တဲ့ဇနီးကနေမွေးဖွားလာတဲ့တရားမဝင်သားသမီးတွေကိုအမွေဆက်ခံခွင့်ရှိတယ်ဆိုတဲ့စကားရက်ကိုထည့်သွင်းထားတဲ့အပေါ်သမ္မတကဒီအချက်ကိုပယ်ဖျက်ဖို့မှတ်ချက်ပေးထားပါတယ်။သမ္မတတင်ပြချက်အရလက်ရှိတည်ဆဲအမွေဆက်ခံခွင့်ဥပဒေအရတရားမဝင်သားသမီးတွေမှာအမွေဆက်ခံခွင့်မရှိခြင်းနဲ့ဒီဥပဒေချမ်းမှာတရားမဝင်ကလေးသူငယ်တွေအနေနဲ့ကလေးသူငယ်ခွင့်ရေးခံစားခွင့်တွေကိုအပြည့်အဝပေးရန်ဆိုတဲ့အချက်တွေပါဝင်နေတာကြောင့်ဒီအချက်ကိုဖြုတ်ဖို့တင်ပြခဲ့တယ်လို့ပြည်တော်စုလွတ်တော်ဥပဒေချမ်းကော်မတီကပြောပါတယ်ဒီလိုပြင်ဆင်ချက်ကိုမဲခွဲဆုံးဖြတ်တာမှလည်းသမ္မတရဲ့ဆုံးဖြတ်ချက်ကအတည်ဖြစ်ခဲ့ပါတယ်ဒီအပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းနိုင်ကတော့အမျိုးသမီးတွေနဲ့ကလေးသူငယ်အခွင့်အရေးတွေကိုဒီဥပဒေကချိုးဖောက်ထားတယ်လို့အခုလိုတုံ့တက်လိုက်ပါတယ်
။ဟိုနောက်အိမ်အောင်လည်းပြုလို့မရဘူး။နောက်အိမ်အောင်လည်းမပြုနဲ့။အကယ်၍နောက်အိမ်အောင်ပြုရဆိုလို့ရှိလို့ရှိရင်လည်းဒီနောက်အိမ်အောင်ကရဲ့မိန်းမဘုမယောက်ျားတည်သွားရင်လည်းဒီလူတွေကဟိုပေါ့နော်အခွင့်အရေးကိုလုံးဝခံစားခွင့်မရှိဘူး။နောက်တစ်ခုကသူတို့အခွင့်အရေးခံစားခွင့်မရှိုံနဲ့မကောက်သူတို့ကမွေးလာတဲ့ကလေးတွေကလည်းတော်ရခွင့်လေအကျိုးခံစားခွင့်မရှိစေရဘူး။အစင်းနဲ့ဒီလိုသာမျိုးသာလုပ်မယ်ဆိုရင်တော့ဖြစ်တော့တရားမဝင်အနေနဲ့နေထိုင်နေနေထိုင်နေကလေးမွေးလာဖို့ရအတွက်တော့မွေးခြင်းရမှာမဟုတ်ဘူး။အဲ့ဒီတော့ကြမလို့မို့ကိုယ်ဝင်ဖြတ်ချမှုတွေပေါ့နော်။နောက်တစ်ခုတည်းကိုမွေးခြင်းကကလေးတွေဆုံးဖြတ်မှုတွေကကျွန်တော်တို့ဒီမှာများလာလိမ့်မယ်လို့ကျွန်တော်တို့ဒီလိုပဲမြင်နေမြင်ဖြစ
်အတည်ပြုလိုက်တဲ့ဒီဥပဒေမှာပုံမှန်20ပါဝင်ပါတယ်။ဒီဥပဒေဟာမြန်မာနိုင်ငံတွင်နေထိုင်သူနိုင်ငံသားဧည့်နိုင်ငံသားပြုနိုင်ငံသားအပြင်မြန်မာနိုင်ငံတွင်နေထိုင်စဉ်မြန်မာနိုင်ငံသားနှင့်လက်ထက်တဲ့နိုင်ငံခြားသားတွေအပေါ်မှာပါအကျုံးဝင်တက်ရောက်ဖို့ဖော်ပြထားပါတယ်။လက်ရှိဒီဥပဒေကြမ်းဟာမျိုးစောင့်ဥပဒေ၄ခုထဲကတစ်ခုအပါအဝင်ဖြစ်တာကြောင့်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေရှိပါတယ်။မျိုးစောင့်ဥပဒေ၄ခုအနက်လူဦးရေထိန်းချုပ်မှုဆိုင်ရာဥပဒေ၊မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းများခြင်းဆိုင်ရာဥပဒေတို့ကိုသမ္မတကလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကလည်းမကြခင်အတည်ဖြစ်တော်မှာဖြစ်ပါတယ်မျိုးစောင့်ဥပဒေ၄ခုထဲမှာကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတစ်ခုတည်းသာလွတ်တော်ရင်းဆွေးနွေးနေစေဖြစ်တယ်လို့လွတ်တော်အမတ်တွေကပြောပါတယ်